America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ28ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်းထွင့်နေပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေဖက်သတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလာလို့ပြောပြမှာပါ။ပြခဲ့တဲ့သတင်းပတ်ကဒီမိုကရေစီအရေးဆန္ဒထုတ်ပေါ်ကြတဲ့ဟောင်ကောင်ဆန္ဒပြသူတွေကိုဒုတ်တွေရေပိုက်တွေနဲ့ရဲနေခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြတဲ့ခြိတက်တဲ့လူအုပ်ထဲကိုဟောင်ကောင်ရဲတို့ကဒီကနေ့မှပဲမျက်ရည်ပုံသုံးပြီးတော့နေနေပါတယ်။ဖိလစ်ပိုင်နိုင်ငံမြောက်ဖက်အရက်မှာငလင်တစ်ခုလုတ်သွားတာကြောင့်လူရှိဦးထက်မနည်းသေဆုံးပြီးတော့60ကျော်တန်ရာရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုရောက်လာတဲ့မြန်မာအစိုးရကိုယ်စားလှယ်တွေကိုဒီမြန်မာနိုင်ငံရဲ့နေရရင်ကိုပြန်တဲ့အခါမှာသူတို့အတွက်လုံခြုံရေးအာမခံချက်ပေးဖို့အပါအဝင်နိုင်ငံသားအခွင့်အရေးဖြစ်ကိစ္စတွေကိုတောင်းဆိုခဲ့ကြပါတယ်
။အတိအကျတော့ကျွန်တော်ရူဂျာဒုက္ခသည်ကတော့အခြားလိမ့်ရှားကိုတည်ပြဖြစ်ပါတယ်။အဲ့ဒီအခြားလိမ့်ရှားမှာ
ကိုယ်တိုင်တွဲဆုံခွင့်ရခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွဲဆုံမြင်းမြတ်ထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမကြခင်အပြည့်စုံနားဆင်ရပါမယ်။နောက်ဒီ NND ဆိုရရဲ့အဖွဲ့ဝင်ဝင်းကြီးတချို့ကိုအာခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးအရေးယူမှုတွေလှုပ်ဆောင်နေတဲ့အပေါ်မှာမြမအရေးလေးလာသူတွေရဲ့သုံးသက်ချက်တွေနဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးစေးစိန်ထားတဲ့ခြံောင်တွေလက်တွေ့ကျသုံးနေဆိုရင်ဘလို့မျိုးထိရောက်မှုတွေရှိနိုင်ပါသလဲဆိုတဲ့သုံးသက်ချက်သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုချိန်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ပြခဲ့တဲ့သတင်းမှာကဒီမိုကရေစီအရေးဆန္ဒထုတ်ဖော်ကြတဲ့ဟောင်ကောင်ဆန္ဒပြသူတွေကိုဒုတ်တွေရေပိုက်တွေနဲ့ရိုက်နှက်ခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြခြိတက်ကြတဲ့လူအုပ်ထဲကိုဟောင်ကောင်ရဲတို့ကဒီကနေ့မှပဲမျက်ရည်ပုံသုံးပြီးတော့နေနေခဲ့ပါတယ်။တရုတ်နိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့ယူလွန်မြို့ကဆန္ဒပြသူလူအုပ်ထဲကိုရဲတို့ကမျက်ရည်ပုံတွေအဆက်မပြတ်ပစ်ထည့်နေတာကိုရုပ်မြင်သံကြားသတင်းဌာနကရုပ်ပုံတွေမှာတွေ့ရပါတယ်။ဆန္ဒပြသူတချို့ကလည်းလက်ထက်ကပစ္စည်းတွေနဲ့ရဲတွေကိုပြန်ပစ်ပေါက်တာကိုတွေ့ရပါတယ်။ယူလွန်မြို့မှာဆန္ဒပြတာကိုရဲတို့ကတားမြစ်ထားတယ်လို့လျော့ဝဲလူဆိုးကိုင်းဝင်တွေအဖြစ်တန်တရာရှိနေကြတဲ့အဖြူရောင်တီရှပ်ဝတ်ထားကြတဲ့လူတွေအကျန်းဖက်တိုက်ခတ်မဲ့ရန်ကိုလည်းမမှုကြတဲ့ဆန္ဒပြသူတွေကတော့ရှစ်ဆက်လက်မော်ထွက်ဆန္ဒပြဖို့ဆုံးဖြတ်ထားကြပါတယ်။လက်မော်ထွက်ချီတက်ဆန္ဒပြမယ်ဆိုရင်ဥပဒေကိုချိုးဖောက်ရရောက်လိမ့်မယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲအဖြူရောင်ဝတ်တီရှပ်ဝတ်ထားကြတဲ့လူတွေကယူလုံမျိုးကယထာဘူရာယုံတစ်ခုမှာဆန္ဒပြသူတွေခီးတွေကိုဒုတ်တွေရေပိုက်တွေနဲ့အကြမ်းဖက်ရိုက်နှိုက်တိုက်ခိုက်ခဲ့ကြတာပါ။တရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုစန့်ကျင်ရာကစတင်ခဲ့တဲ့ရုံးပရက်ဆန္ဒပြပွဲတွေအခုဆိုရင်လေးလအနီးပါးရှိလာပြီဖြစ်ပါတယ်
။ကမ္ဘာရေကူးချန်ပီယံပြိုင်ပွဲချင်းပနေတဲ့ထောင်ကိုရီးယားနိုင်ငံဂွမ်ဂျူးမြို့ကညကလပ်တစ်ခုအတွင်းမှာအထက်တစ်ခုပြိုကျခဲ့တာကြောင့်လူ၂ယောက်သေဆုံးသွားခဲ့ပါတယ်။ဝမ်ဂျီမျိုးကကာယိုတီအဂလီဆိုတဲ့ညကလပ်မှာမနေ့စနေနေ့ညကပြုကြခဲ့တာဖြစ်ပြီးတော့တောင်ကိုရီးယားနိုင်ငံသားအမျိုးသား၂ယောက်သေဆုံးခဲ့တာပါ။ဒါပြင်အာဂဇာသမား၈ယောက်ပါဝင်၁၆ယောက်လည်းဒဏ်ရာရသွားပါတယ်။ဒဏ်ရာရသွားတဲ့အာဂဇာသမားတွေထဲမှာအမေရိကန်နိုင်ငံကကစားသမား၃ဦး၊နယူးဇီလန်က၂ဦး၊နယ်သာလန်၊အီတလီနဲ့ဘရာဇီလ်ကကစားသမား၁ဦးစီဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။နယူးဇီလန်မျိုးသားဝါတာပိုလိုအသင်းကောင်းဆောင်မက်စ်မောကတော့သူတို့ဟာအဲ့ဒီမှာကနေကြတာဖြစ်ပြီးတော့သူတို့ကတဲ့နေရာကအောက်ခုပြူကျတော့တာဖြစ်ကြောင်းပြူကျတော့တဲ့အချိန်မှာအောက်မှာလူတွေရှိနေတာကြောင့်အဲ့ဒီလူတွေရဲ့ခေါင်းပေါ်ကိုပြီးတော့တာဖြစ်တယ်လို့နယူးဇီလန်အားကစားရေဒီယိုကိုသူကပြောပါတယ်။အဲ့ဒီညကလပ်ပိုင်းရှင်တွေကအနည်းဆုံးတယောက်ကတော့တရားမဝင်ပြင်ဆင်မှုတွေလုပ်နိုင်ခြင်းရှိတာနဲ့ပတ်သက်ပြီးတော့စစ်ဆေးမေးမြန်းဖို့အတွက်ဆိုပြီးတော့ဖန်စီထိန်ထိန်ထားတယ်လို့အနာပိုင်းတွေကပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမြောက်ဖက်ဘာဒနစ်အရက်မှာငလင်တစ်ခုလုတ်သွားတာကြောင့်လူရှိဦးထက်မနည်းသေဆုံးပြီး60ကျော်ဒဏ်ရာရသွားတယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ပြင်းအားအဆင့်5.4နဲ့5.9အတိအသီးရှိတဲ့ငလင်တစ်ခုနာရီပိုင်းလောက်သာခြားပြီးတော့ဒီကနေ့မနေ့အစောပိုင်းမှာလုတ်သွားတာလို့တာဝန်ရှိသူတွေကပြောပါတယ်ပထမလှုပ်သွားတဲ့ငလင်ကြောင့်လူ၅ဦးသေဆုံးပြီးတော့နောက်ဆက်တွဲငလင်ငယ်ကြောင့်လူ၃ဦးသေဆုံးခဲ့ရတာဖြစ်တယ်လို့သဘာဝဘေးအန္တရာယ်ဆိုင်ရာဌာနကညွန်ကြားရမှုရီကာဒိုဂျာလတ်ကရိုက်တာစ်သတင်းဌာနကိုပြောဆိုပါရယ်အဲ့ဒီအရက်ကိုစစ်တပ်ဖွဲ့နဲ့ကုညီကယ်ဆယ်ရေးတပ်ဖွဲ့တွေကိုလည်းအစိုးရကစီလို့ထားတာပါလူအနေနဲ့အထောက်ပံ့ပစ္စည်းတွေပို့ပေးဖို့နဲ့ထိခိုက်ဒဏ်ရာရသူတွေကိုလည်းပြန်သည်လာဖို့စစ်လေရင်တွေစီလို့ထားတယ်လို့လည်းညွန်ကြားရမှုဂျာလတ်ကပြောပါရယ်အိမ်တွေလှုပ်ခါနေတာကိုတွေ့မြင်ခဲ့ရတယ်လို့ရက်တပ်ဖွဲ့တပ်ချက်ကြီးတူကလည်း ပြောပါတယ်တချို့အိနေရတွေလူတွေပေါ်ပြိုကျခဲ့ရတယ်လို့လည်းဆိုပါတယ်အဲ့ဒီအချက်မှာနောက်ဆက်တွဲငလင်အတော်များများလည်းလှုပ်သွားခဲ့တာပါငလင်တန်ခံခဲ့ရတဲ့ဘတ်တနီစ်ကျွန်းစုဟာဖိလစ်ပိုင်နိုင်ငံမြောက်ဘက်စွန်းကလိုဇွန်ရေလက်ကြားထဲမှာတည်ရှိတာပါဖိလစ်ပိုင်နိုင်ငံဟာပစိဖိတ်ချိုင်းဝမ်းဒေသက Ring of Fire ငလင်ရဲဝန်းပေါ်မှာရှိတဲ့အတွက်မကြာခဏဆိုသလိုငလင်တန်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
တရုတ်နဲ့တခြားနိုင်ငံတချို့ကိုဖွံ့ဖြိုးတဲ့နိုင်ငံတွေဖြစ်သက်မဲ့အရေးရဆိုင်ပုဂ္ဂိုလ် WTO ခေါ်ကမ္ဘာကုန်သွယ်ရေးဖွဲ့ကို American Donald Trump က PR ပေးနေပါတယ်ဖွံ့ဖြိုးတဲ့နိုင်ငံ Developing Nation အဖြစ်ကမ္ဘာကုန်သွယ်ရေးလှုပ်ထုံးလုံးဤအရာတက်ညာမှုရရှိနိုင်တာဖြစ်ပါတယ်ဒီနိုင်ငံတွေရဲ့စီးပွားရေးအင်အားခိုင်မာတဲ့ဆိုရင်ဖွံ့ဖြိုးတဲ့နိုင်ငံဖြစ်သက်မဲ့မှုကိုရဆိုင်သွားအောင် WTO အပေါ်ဒီမျိုးစုံတုံးပြီး PR ပေးဖို့ Donald Trump က American ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer ကိုတောက်ချနေကညွှန်ကြားလိုက်ပါတယ်ဖွံ့ဖြိုးပြီးနိုင်ငံနဲ့ဖွံ့ဖြိုးတဲ့နိုင်ငံလို့ခွဲခြားသတ်မှတ်ရမှာ WTO ရဲ့စံဟာခေတ်နောက်ကျနေပြီဖြစ်ပြီးအဖွဲ့ဝင်နိုင်ငံတချို့ဟာတစ်ဖက်ဆောင်းနေအခွင့်အရေးတွေခံစားနေရတယ်လို့ Donald Trump ကဆိုပါတယ်တကယ်လို့ WTO ရဲ့လှုပ်ရက်ဟာရပ်ပေါင်း90အတွင်းထူးခြားမှုထူးခြားတိုးတက်မှုရှိမလာရင်အဲ့ဒီနိုင်ငံတွေပေါ်ဖွံ့ဖြိုးတဲ့နိုင်ငံတွေအဖြစ်ဆက်ဆံတာကိုအမေရိကန်ကတစ်ဖက်သက်ရပ်ဆိုင်းပြစ်မယ်လို့လည်းဆိုထားပါတယ်ကမ္ဘာ့အချမ်းသာဆုံး10နိုင်ငံထဲမှာတရုတ်ပါဝင်9နိုင်ငံတို့ဟာဖွံ့ဖြိုးတဲ့နိုင်ငံတွေအဖြစ် WTO မှာစည်းရင်းသွင်းထားကြတယ်လို့ဆိုပါတယ်ဒီစည်းရင်းသက်ခံရတဲ့အတွက်အစိုးရတွေဟာသူတို့ပြည်တွင်းစီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးနိုင်ငွေကြေးထောက်ပံ့တဲ့အပြင်ကုန်သွယ်ရေးသဘောတူညီမှုတွေလိုက်နာအကောင်အထည်ဖော်ဖို့အတွက်လည်းအချိန်ပိုပြီးရယူနိုင်ကြတာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အီရန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးတွေတင်မာနေချိန်မှာပဲအိုမန်နဲ့အီရန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေတီကနေတွေ့ဆုံခဲ့ကြတယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။အိုမန်နိုင်ငံဟာအမေရိကန်ပြည်ထောင်စုနဲ့ရောအီရန်နိုင်ငံနဲ့ပါဆက်ဆံရေးပြည်လည်တဲ့နိုင်ငံဖြစ်ပါတယ်။1989ခုနှစ်အီရန်တော်လှန်ရေးကာလနောက်ပိုင်းအမေရိကန်နဲ့အီရန်နိုင်ငံကြားဆက်ဆံရေးပြည်လည်စေဖို့အိုမန်နိုင်ငံကတန်တမာရေးနှိမ့်လန့်တွေနဲ့ကြားဝင်ဆက်ဆက်ပေးခဲ့ဖူးပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကြောင့်အမေရိကန်နဲ့အီရန်ကြားဆက်ဆံရေးတွေမပြေမလည်ဖြစ်နေတဲ့အချိန်မှာအမေရိကန်ဒရုန်းယာဉ်ကိုပါရှမ်းပင်လယ်ကွေ့မှာအီရန်ဖက်ကပစ်ချခဲ့တဲ့အတွက်အခြေအနေတွေပိုပြီးတော့တင်မာလာခဲ့တာပါ။အမေရိကန်ပြည်ထောင်စုကလည်းအီရန်ဒရုန်းယာဉ်တစ်စင်းကိုပစ်ချခဲ့တယ်လို့ပြောပေမဲ့အီရန်ကတော့သူ့ရဲ့ဒရုန်းယာဉ်မဟုတ်ဘူးလို့ညင်းဆိုပါတယ်။အိုမန်နိုင်ငံခြားရေးဝန်ကြီးယူဆော့ဖ်ဘင်အလာဝီဘင်အဗ်ဒူလာနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်တို့တွေ့ဆုံကြတာကိုအီရန်သတင်းဌာနကတင်ပြပေးမယ်ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုတော့ပြောမသွားပါဘူး။ခေါင်းဆောင်တို့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးဒေသရင်းလက်ရှိဖွံ့ဖြိုးတိုးတက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့အပြန်အလှန်အမြင့်ချင်းဖလှယ်ခဲ့ကြတယ်လို့သတင်းဌာနကဖော်ပြပါတယ်။
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်ကိုဒီဇိုင်းဆောက်လုပ်ဖို့အတွက်ခုံချမဲ့ဒေါ်လာဘီလီယံပေါင်းများစွာကိုသမရအနေနဲ့အသုံးပြုဖို့အတွက်အမေရိကန်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီး6ယောက်ဆုံးဖြတ်တာမှာ9ယောက်ကထောက်ခံပြီးတော့သမရထရန့်ကိုအနိုင်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်တရားရုံးချုပ်ကတောက်ကြနေကအခုလိုအမိန့်ချလိုက်တာကြောင့်အောက်တရားရုံးတွေရဲ့အမိန့်ကိုပယ်ဖြတ်ပြီးတော့သမရထရန့်အနေနဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့အသုံးစိတ် 3.5 ဘီလီယံကိုအသုံးပြုခွင့်ရသွားမှာဖြစ်ပါတယ်အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်ကိုတိုင်းဆောက်လုပ်သွားမယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဆောက်လုပ်သွားမယ်လို့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလာတုန်းကဒေါ်နယ်ထရမ့်ကကြေပေးခဲ့တာပါဒေါ်နယ်ထရမ့်ကတော့ဒါဟာနယ်စပ်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်တယ်ဆိုပြီးတော့ Twitter ကနေရေးပါတယ်အမေရိကန်နိုင်ငံသားလူခွင့်လှုပ်ရှားမှုအဖွဲ့ ACLU ရဲ့ရှင်းနေဒေါ်လာဒန်ကတော့သမရထမနီနဲ့73စိတ်တွေကိုလွတ်တော်ကမထောက်ခံပဲနေဆက်လုံးကြုံရေးအတွက်အသုံးပြုခွင့်ရသွားမယ်ဆိုရင်တော့နေဆက်အတိုင်းပိုင်းပတ်ဝန်းကျင်နဲ့ဒီအာဏာခွဲဝေရေးအတွက်ဖွဲ့စည်းပုံကပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကိုထိခိုက်သွားစေမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
အီရန်နိုင်ငံဆိုင်ရာရုရှားတန်ကိုစလရီဟာအီရန်နိုင်ငံမှာထိန်းထားတဲ့ပရိုတင်ရင်နံတင်တင်ဘောစတန်နာအင်ပါရိုဘောကရုရှားတင်မောသားတွေကိုတွားရောက်တွေ့ဆုံခဲ့ကြတယ်လို့တီဟရန်မြို့ကရုရှားတန်ယုံကဒီကနေ့ပြောပါတယ်တင်မောသားတွေအားလုံးလှလန်းဆန်းဆန်းရှိပြီးသူတို့နေထိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အပြစ်တင်ပြောဆိုတာမျိုးမရှိပေမဲ့သူတို့ကိုတင်မောပေါ်မှာပဲထိန်းသိမ်းထားတယ်လို့ Reuters သတင်းဌာနကိုရုရှားတန်ယုံကပြောပါတယ်သူတို့မိသားစုဝင်တွေကိုလည်းတင်မောသားတွေဆက်သက်ခွင့်ရကြတယ်လို့တန်ယုံကပြောပါတယ်သူတို့ကိုလှုပ်ပေးဖို့အီရန်တာဝန်ရှိသူတွေနဲ့ဆွေးနွေးနေတယ်လို့လည်းပြောပါတယ် ဗြိတိန်အလံလွှင့်ထူထားတဲ့ရေနံသင်တင်မောက်ကိုအီရန်တို့ကဇူလိုင်လ19ရက်နေ့ကဖမ်းဆီးထားတာပါ။ဥရောပသမဂ္ဂကချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးစီးရီးယားနိုင်ငံကိုရေနံသင်ပို့ပေးဖို့ကြိုးပမ်းနေဆိုတဲ့ဆွဆွဲချက်နဲ့အီရန်ရဲ့ရေနံသင်တင်မောက်ကိုဗြိတိန်နိုင်ငံကဂျီဘရော့တာရေလက်ကြားမှာဖမ်းဆီးလိုက်ပြီးသတင်းနှစ်ပတ်အကြာမှာပဲဗြိတိန်ရေနံသင်တင်မောက်ကိုအီရန်ကဖမ်းဆီးခဲ့တာပါ။အီရန်ကတော့စီးရီးယားကိုရေနံသင်ပို့ပေးဖို့ကြိုးပမ်းနေဆိုတဲ့ဆွဆွဲချက်ကိုညှင်းဆို့ထားပါတယ်။
2019ဘောလုံးရာသီကြိုခြေစမ်းပွဲတွေဖြစ်ကစားနေကြတဲ့ ICC Plus ဘောလုံးပွဲတွေမှာတော့ Atletico Madrid က Real Madrid ကိုနိုင်တော့ပါတယ်။ American နိုင်ငံ New Jersey ပြည်နယ် MetLife ဘောလုံးကွင်းမှာ Real Madrid နဲ့ Atletico Madrid တို့မနေ့သောကြာနေ့ကကစားကြတာမှာ Atletico Madrid က 9-3 နဲ့နိုင်သွားတာပါ။ Atletico Madrid က Diego Costa ကပွဲဆက်ဆခြင်း43မိနစ်မှာအဖွင့်ဂိုးသွင်းခဲ့ပြီးတော့ပထမပိုင်းမှာ5ဂိုးမရှိနဲ့နိုင်နေခဲ့တာပါ။ဒုတိယပိုင်းမှာတော့ Atletico ကနောက်ထပ်2ဂိုးသွင်းပြီး Real Madrid ကဒုတိယပိုင်းမှာ3ဂိုးသွင်းလို့နောက်ဆုံးမှာ Atletico Madrid က 9-3 နဲ့နိုင်သွားတာဖြစ်ပါတယ်။ Atletico အတွက်ဂိုးတွေကိုတော့ Diego Costa က4ဂိုး၊ João Félix, Correa နဲ့ Vitolo တို့က2ဂိုးစီသွင်းခဲ့ပြီးတော့Real အတွက်ဂိုးတွေကိုတော့ Nacho, Benzema နဲ့ Cabrera တို့ကသွင်းခဲ့တာပါ။ဒုတိယပိုင်း65မိနစ်မှာတော့ Atletico Madrid က Diego Costa နဲ့ Real က Carvajal တို့ကစားပုံကြမ်းမိရန်ဖြစ်ရာကနေနှစ်ဖက်ကစားသမားတွေပြဿနာဖြစ်ပြီးတော့တိုင်းက Costa နဲ့ Carvajal တို့ကိုအနီးကပ်ပြပြီးတော့ထုတ်ခဲ့ပါတယ် Real အသင်းကောင်းဆောင် Sergio Ramos ကတော့ Atletico Madrid ကိုအခုလိုဂိုးပြတ်ရှင်းရတာဟာသူတို့အနေနဲ့ဒီဘက်ကိုခြေစမ်းပွဲလိုပေါ့ပေါ့တန်တန်သဘောထားကစားခဲ့ပြီးတော့ Atletico ကတော့ဒီဘက်ကို Final လို့သဘောထားပြီးနိုင်ငံစိတ်ပြင်းပြင်းပြပြနဲ့ကစားသွားခဲ့လို့ဖြစ်တယ်လို့ပြောပါတယ် Real အနေနဲ့ပွဲကိုရှုံးနိုင်ပေမဲ့ဒီလောက်ထိတော့ဂိုးမပြတ်သင့်ဘူးလို့လဲ Ramos ကဝေဖန်လိုက်ပါတယ်ခင်ဗျာ Direct from Washington The Voice
of Americaစနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကနေရရင်းတွေကိုရိုဟင်ဂျာဒုက္ခသည်တွေပြန်လာခဲ့ရင်နိုင်ငံသားအခွင့်အရေးအပြည့်ပေးပြီးတော့လုံခြုံရေးအာမခံချက်ပေးဖို့အပါအဝင်ဒုက္ခသည်တွေရဲ့အဓိကလိုအပ်ချက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းနေစီဒီကနေ့ရောက်ရှိလာတဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ကိုရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုလိုက်ကြပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြသူတွေနေရရင်းပြန်လာနိုင်ရေးလုပ်ငန်းစဉ်တွေအချိန်မြင့်လှုပ်ဆောင်မှုအတွက်ရည်ရွယ်ပြီးတော့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ဘင်္ဂလားဒေ့ရှ်ကိုတွားရောက်တာဖြစ်ပါတယ်။အသေးစိတ်ကိုဆက်ပြီးတော့ပြောပြပေးပါမယ်။
မြန်မာနိုင်ငံသားရင်းဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်15ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့ဒီကနေ့စနေနေ့မှာတွေ့ဆုံခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကသူတို့ရဲ့နေရင်းကိုပြန်လာဖို့အခုလိုတွားရောက်တွေ့ဆုံစကားပြောတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရင်းဝင်ကြီးဌာနတောင်အာရှရေးရာညွှန်ကြားရေးမှူးချုပ်မစ္စတာဒဲလ်ဝါလ်ဟူစိန်ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ဆန္ဒသဘောထားကိုကိုယ်တိုင်တွေ့ဆုံမေးမြန်းဖို့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံသားအခွင့်အရေးပေးဖို့နဲ့ရိုဟင်ဂျာတွေအတွက်နိုင်ငံတကာကခိုင်မာတဲ့လုံခြုံရေးအာမခံချက်ပေးဖို့မိမိတို့ရဲ့မူလနေရရင်းကိုပြန်လည်နေရအခြေချခွင့်ရဖို့ပျက်စီးဆုံးရှုံးနေတာခဲ့ရမှုတွေအတွက်တရားမျှတမှုရဖို့ဒုက္ခသည်တွေဘက်ကတောင်းဆိုခဲ့ကြပါတယ်။ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားအနီးကုတုဘလောက်ဒုက္ခသည်စခန်းနေစီကိုရောက်ရှိလာတဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့နဲ့အာဆီယံကိုယ်စားလှယ်အဖွဲ့တွေကိုကိုယ်တိုင်တွေ့ဆုံဆွေးနွေးခွင့်ရခဲ့တဲ့ဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးအီဆလန်ကသူတို့တောင်းဆိုခဲ့တဲ့အချက်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီကနေ့နေ့လယ်တနာရီမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကိုတုဆလောင်ဒုက္ခသည်စခန်းတင်းဖုံးမှာသူတို့မမကိုယ်စားလှယ်အဖွဲ့ကျွန်တော်ရိုဟင်ဂျာဒုက္ခသည်တွေကအမျိုးသားအမျိုးသမီးကိုယ်စားလှယ်ဖောင်းနားဆင်နဲ့တွေ့ဆုံကြပါတယ်ခင်ဗျာအဲ့ဒီပြဿနာပေါ်မှာပထမဆိုင်ရတော့မမကိုယ်စားလှယ်အဖွဲ့တွေကအရင်ကကြီးကြီးအတိုင်းအင်ဂျီလုံငန်းစဉ်လို့သူတို့ရှားပြားခင်မှုကြောင့်ဒုက္ခသည်ကိုယ်စားလှယ်တွေကလက်မခံရတဲ့9မိနစ်ကျက်မတည့်ရပြီးရင်းတွေးကသမားပုတ်ပုတ်ခဲကြပါလေ
ဟုတ်ကဲ့
အဲ့ဒီလိုသမားမှုကြောင့်အစ냐အမေမမကုဇလေအဖွဲ့ကမက်တရက်ခံပြီးအဲကျွန်တော်ရူဂျာဒုက္ခစေတာဟိုအရှားလေးရှားကိုတင်ပြဖြစ်ပါလေအဲနိုင်ငံသားဒင်းတော်အတွင်းရေမရမရှိနောက်နိုင်ငံတကာကြီးလုံခြုံရေးအစီအမမရမရှိနောက်ကျွန်တော်ကြီးမူလစေရဒီကြားလေမြတ်တိုင်းကျဲမရမရှိကျွန်တော်ကြီးပိုင်ဆိုင်မှုအလုံးကြားလေရရှိခွင့်မရမရှိ
ဘာ
ဖြစ်လို့ဆိုရင်လုံခြုံရေးအစီအမကတော့အလုံးအရေးကြီးပါတယ်အခုရခိုင်ပြည်နယ်မြို့နယ်မြို့နယ်စက္ကနမြို့နယ်လို့မှာဒီအဖွဲ့ကခြေကုပ်နေရာယူတာပြီးအဲရွေးတဲ့အဖွဲ့မပြတ်ကြီးနေတဲ့အတဲဆဲဆဲလဲကျွန်တော်ဒီလိုဟိုဘေးအနေနဲ့ကျင်းရမှာကိုအထူးစိတ်ဝင်ပါတယ်အဲ့ဒါကြောင့်မလို့နိုင်ငံတကာရဲ့လုံခြုံရေးအစီအမံအလုံးအရေးကြီးပါတယ်
ကုတုပလောက်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကလည်းရိုဟင်ဂျာဒုက္ခသည်တွေဘက်ကအဓိကတောင်းဆိုခဲ့တဲ့အချက်၄ချက်နဲ့ပတ်သက်လို့အခုလိုပြောပြပါတယ်
ဟုတ်ကဲ့ပါကျွန်တော်ကဂုဏကတ်ပြဆောင်ပေးမယ်နေဟိုလာဘုဆင်းပြီးလာတာပါစကန်နဲ့ဆင်းမှာပြဆောင်ပေးတယ်အဲ့ဒီမှာမြန်မာနိုင်ငံသားတွေကဂျိုးဦးမင်းတူဆောင်ပြီးလာကြတာဖြစ်ပါသူကပထမလာပြီးတော့နဘွားတိုင်း NBC ကိစ္စရောအဲ့ဒီမှာဂျာစကန်ကိစ္စရောယာယီလက်ကရကိစ္စရောကုလုံးသူရောတောင်းလဲပြီးတော့နောက်ထပ်ထူထောင်ဆိုပြီးတော့ကျွန်တော်နာပြင်နေဆင်းပြီးပါဆိုပြီးတော့ကျွန်တော်တောင်းဆိုတာပါတဲ့
ဟုတ်ကဲ့ချေအဲ့တော့အခုဒီနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးဥမမောင်ချိန်နဲ့အားရမှုရှိလားအဲ့ဒီဒီဆွေးနွေးပွဲကနေထပ်ပြီးတော့ဘာရလက်တွေရလာမယ်လို့မျှော်လင့်ပါလိမ့်ရှင်
ဒီကကျွန်တော်နောက်တစ်ကြိမ်ဆူနီဘောခိုင်လန်တာမှာကျွန်တော်ကလောလောဆယ်ထူးခြားမှုတွေရလောလောဆယ်ဆိုင်လာမယ်လို့ကျွန်တော်ညွှန်လန်းပါတယ
်ဟုတ်ကဲ့ဘလို့ထူးခြားမှုတွေရလာမယ်လို့ထင်ပါလဲရှင
်မှာအချက်လေးချက်ပြတာတယ်အဲ့ဒီလေးချက်ကိုတော့သူတို့မှတ်တမ်းယူပြီးတော့မှတ်တမ်းတွေပါတယ်ယူပြီးတော့သူတို့ကယူထားတယ်အဲ့ဒီတော့ပြီးတော့ဘင်္ဂလားဒေ့နိုင်ငံအဆိုရနဲ့သူတို့နဲ့ဆွေးနွေးပြီးတော့ဒီမှာချမ်ပင်ချမယ်ဆိုပြီးတော့ပြောသွားတာပ
ါဟုတ်ကဲ့အချက်လေးချက်ကဘယ်အချက်တွေပါလဲဥမမအ
တိကပထမကမ္ဘာကျတာဒလလောဆိုကျွန်တော်နဲ့ सुनी ကြပါအပင်နဲ့ सुनी ကြပါလေးဘွေးဆိုင်ပြီးတော့ကျွန်တော်အဆုံးစုရဲနောက်တစ်ချက်မှာကျွန်တော် citizenship ပါနိုင်ငံသားဖြစ်တာနမတော်မှာလောလောဆိုကျွန်တော်လုံချိုရဲပိုင်းမှာပါနိုင်ငံတကာ security ပါနောက်တစ်ခုကလောလောဆိုကျွန်တော်မူလနိုင်ငံနဲ့အဲ့ဒီမှာသင်ခဲ့တဲ့ house of state ရဲ့အပင်လေးပိုင်းဆိုင်ကွန်ရရှိဖို့တော့ပ
ါဒီကနေ့စနေနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံ cos bazaar မှာရှိတဲ့ဒုက္ခသည်စခန်းလေးစီကိုမြန်မာနိုင်ငံသားရဲ့ဌာနအမြဲတမ်းအတွင်းဝင်ဥမြင့်သူဦးဆောင်ပြီးတော့ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာထောက်ထားမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရာချထားနေရင်းနဲ့ဖွံ့ဖြိုးရေးစီမံရေးဌာနကတာဝန်ရှိသူတွေလိုက်ပါသွားခဲ့တာဖြစ်ပါတယ်။သုံးရတာကြာမြင့်မဲ့ဒီခီးစဉ်အတွင်းမှာတော့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအတွက်မြမအစိုးရဘက်ကလှုံ့ဆော်ပြီးသမျှအခြေအနေတွေနဲ့ဒီဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရရင်ပြန်နိုင်ရေးကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တဲ့အပြင်စခန်းထဲမှာရှိတဲ့ဒုက္ခသည်မိသားစုတွေနဲ့လည်းတွေ့ဆုံသွားမယ်အကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားတာပါ။သူတို့တွေ့ဆုံပြောဆိုမှုတွေလုပ်ပြီးတဲ့အခါမှာတော့ဘလို့ရလက်မျိုးတွေထွက်လာတယ်လဲဆိုတာဘင်္ဂလားဒေ့ရှ်ဘက်ကပြန်ပြောမယ်လို့မျှော်လင့်ကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနတောင်အာရှရေးအညွှန်ကြားရေးမှူးချုပ်ကပြောပါတယ်ဒီလိုမျိုးမြန်မာအစိုးရအရာရှိတွေနဲ့အာဆီယံရဲ့အရေးပေါ်ကူညီကယ်ဆယ်ရေးအာဆီယံအဖွဲ့ဝင်၅ဦးတို့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံတာကတော့ဒုက္ခသည်တွေမြန်မာပြည်ပြန်ဖို့စဉ်းစားတဲ့နေရာမှာအများကြီးအထောက်အကူဖြစ်နိုင်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်ရှင်
။ဟုတ်ကဲ့ VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတို့ကိုတင်ဆက်ပေးကြပါမယ်။NND ဆိုရာအဖွဲ့ဝင်ဝင်ကြီးတချို့ကိုအကြမ်းလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးအရေးယူမှုတွေလှုံ့ဆော်နေတာကြောင့်မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်လိုတဲ့နိုင်ငံခြားကုမ္ပဏီတွေရဲ့ယုံကြည်မှုကိုပိုရလာစေမှာဖြစ်တယ်လို့မြန်မာအရေးလေ့လာသူတချို့ကသုံးသပ်ပါတယ်။ NND ပါတီရဲ့ဒီအတွင်းမှာရှိတဲ့အစိမ့်အရာရှိတချို့ကိုလည်းအခုရပိုင်းနေအတွင်းမှာအရေးယူမှုတွေလှုံ့ဆော်နေတာကတော့ပါတီတွင်းအုပ်စုတိုက်ပွဲရဲ့လက္ခဏာတစ်ရပ်ဖြစ်တဲ့ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်။
မြန်မာနိုင်ငံစစ်မှုဝန်ကြီးဌာနဝန်ကြီးဦးခမောင်ချိုကိုရာထူးကနှုတ်ထွက်ခွင့်ပြုလိုက်ကြောင်းသမ္မတဦးဝင်းမြင့်ကဇူလိုင်လ26ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။အဂတိလိုက်စားမှုတွေရှိခဲ့တယ်ဆိုတဲ့တိုင်ကြားချက်တွေကြောင့်အခုလိုအနာပေးခံရတယ်ဆိုပြီးပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြပေမဲ့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိပါဘူး။အလားတူပဲလျှက်စစ်ဝန်ကြီးဦးဝင်းခိုင်ကိုလည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။အဂတိလိုက်စားမှုကိုတိုက်ဖြတ်သွားမယ်လို့ NLD ပါတီက2015ရွေးကောက်ပွဲမှာကတိပြုခဲ့တဲ့အတိုင်းအခုလိုအစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကိုအရေးယူဆောင်ရွက်လာတာကြောင့်မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်လိုတဲ့နိုင်ငံခြားကုမ္ပဏီတွေရဲ့ယုံကြည်မှုကိုပိုရလာစေမှာဖြစ်တယ်လို့ HRC အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။တကယ်တမ်းအဂတိလိုက်စားမှုဖြစ်အောင်အခုဒီကစီမံဆောင်ရွက်ပြီးခဲ့တယ်လေဝင်းကြီးဆိုတဲ့သူကတော့အားလုံးကိုသူသိနိုင်မှာမဟုတ်ဘူးလေအောက်ကနေပြီးတော့တင်ပြလာတဲ့အပေါ်မှာစီမံဆုံးဖြတ်ရတဲ့ကိစ္စဖြစ်တော့ကဒီလိုမျိုးဆုံးဖြတ်နိုင်မှုအတွက်ဒီတင်တာကိစ္စပဲဖြစ်ဖြစ်အတခြားလမ်းဖောက်တဲ့ကိစ္စကုမ္ပဏီကိစ္စပဲဖြစ်ဖြစ်ပေါ့နော်အဲအဓိကကြတဲ့အတွင်းဝင်တို့ညွန်တို့တို့ကပုံပြီးတော့ရေးပါတယ်ဒါတွေကိုရေးယူနိုင်ဖို့အတွက်လည်းအခုလိုဆောင်ရွက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျဒီအဂရီလိုက်စားမှုဒီများနေလို့ဒါယင်းနှိမ့်ညံ့မှုတွေကထုံယုတ်ကြဆင်းနေတာလေအဲ့တော့အဂတိလိုက်စားမှုကိုဟန်တားနိုင်တယ်ဆိုလို့ရှိရင်နိုင်ငံတကာကယင်းနှိမ့်ညံ့တဲ့သူတွေကယခုတည်းပုံပြီးတော့ဉာဏ်ဆန်ဆန်နဲ့ရောက်လာမယ်လို့ကျွန်တော်တို့မြင်တယ
်အစိုးရအဖွဲ့ဝင်ဝန်ကြီးတွေသာမကပါတီတွင်းမှာလည်းခေါင်းဆောင်တချို့ကိုအခုရက်ပိုင်းအတွင်းစစ်စစ်အရေးယူတာတွေလှုပ်လာပါတယ်အခုလိုအရေးယူလှုပ်ဆောင်မှုလှုပ်လာတာဟာပါတီတွင်းအုပ်စုအားပြိုင်ပွဲရဲ့တင်ကြေးတာဖြစ်ကြောင်း အမေရိကန်ကမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ
်အဲဒီပါတီရဲ့ဒီ2012ဂျပန်ရွေးကောက်ပွဲမှာမတိုင်ခင်ပထမဦးဆုံးပါတီညီလာခံလှုပ်တုံးကလည်းဒီအုပ်စုဖွဲ့မှုဖြစ်ခဲ့လို့တော့အောင်ဆန်းစုကြည်ပေါ့နော်ဥက္ကဋ္ဌကလည်းပြီးတော့ဟာ CEC ကိုလည်းဘိုးလှုပ်မှုဆောင်ကော်မတီရွေးချယ်တဲ့အခါမှာသူကိုယ်တိုင်ပဲရွေးခဲ့ရတယ်ပေါ့အဲ့တော့ဒါကိုကြည့်လို့ရှိရင်ပါတီဟာတခြားလို့ပါတီတွင်းမှာအပြောင်းအလဲတွေရှိတယ်လို့ဟိုအုပ်စုဖွဲ့မှုလည်းရှိခဲ့တယ်လို့ဒါတော့မငင်းနိုင်တဲ့အချက်ပေါ့သူကအဲ့ဒီပါတီကအစတည်းကပါတီဖွဲ့စည်းပုံနဲ့ပါတီစည်းကမ်းထိန်းသိမ်းဆိုတာကရှိပြီးသားဖြစ်တဲ့အတွက်အဲ့ဒါနဲ့မငင်းရင်တော့တာဝန်ရှိတဲ့ပါတီစည်းကမ်းထိန်းသိမ်းကော်မတီကအရေးယူမှာအမှန်ပါပဲခင်ဗ
ျဒါပေမဲ့ NLD ဟာပါတီရေရှည်အနာဂတ်အတွက်ပြည်သူတွေရဲ့အားကိုးလေးစားမှုပိုရလာအောင်လို့ပါတီစည်းကမ်းတွေအတိုင်းအရေးယူလှုပ်ဆောင်ခြင်းသာဖြစ်တယ်လို့ NLD ပါတီရဲ့ကရင်ပြည်နယ်ပါတီစည်းကမ်းထိန်းသိမ်းရေးအဖွဲ့ဝင်ကော့ကရိတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးထေးကပြောပါတယ
်အမားလုပ်တဲ့လူကသူ့အတူတာဝန်ယူမှုတာဝန်ခံမှုနဲ့သူထွက်သွားတဲ့သဘောလို့ပြောကြတာဟုတ်ဒါအကောင့်နဲ့ပဲတော့ရောက်သွားမှာမမတော့ထွက်သွားတဲ့အတွက်ပါတီကတော့မထိခိုက်ဘူးပါဘူးသူကပါတီကိုကြည့်တဲ့ခါမှာခေါင်းဆောင်ပဲကြည့်တာဟုတ်ခေါင်းဆောင်လှုပ်ဆောင်ခြင်းနဲ့ခေါင်းဆောင်ရဲ့နှိမ့်နာခံမှုပေါ့ဟိုလုပ်ငန်းတွေကတိုးတက်မှုကတော့ကျွန်တော်တို့ကမြင်နေရပါတယ်ဟိုတိုင်လာရင်တော့သူစုံစမ်းစစ်မှုလုပ်တဲ့သဘောရှိပါတယ်ပါတီရဲ့စီကံရသူအရေးယူတဲ့သဘောပါပဲဟိုအားပြိုင်တဲ့သဘောတော့ကျွန်တော်မတွေးရဘူ
း NLD ပါတီတနင်္သာရီတိုင်းဥက္ကဋ္ဌလည်းဖြစ် NLD ပါတီရဲ့ဗဟုအလုံးအမှုဆောင်ကော်မတီဝင်လည်းဖြစ်တဲ့ဦးအောင်စိုးကတော့မိမိသဘောဆန္ဒလျောက်ဒီအပိုင်းတွင်နှုတ်ထွက်သွားပါတယ်သူဟာထုတ်ပယ်ခံရတဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဒေါ်လက်လက်မော်ရဲ့ခဲအိုတော်ဆက်သူလည်းဖြစ်ပါတယ်ဒီတော်တွင် NLD ပါတီဘ ਹੁ သူတေသနအဖွဲ့အတွင်းရင်မှဦးမျိုးရံအောင်သိန်းကိုလည်းပါတီတာဝန်တွေကနေခိတရပ်ဆိုင်းထားပြီးစစ်ဆေးမှုတွေလုပ်နေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအခမ်းစာလွှတ်တော်ကိုတင်ပြတာမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအတိအမှတ်ပြုခဲ့ကြတယ်လို့အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါရစေ။အာဏာပိုင်တွေထိမ့်သိမ်းထားစဉ်တိုက်စုံမှုတွေကအစအရွယ်မရောက်သေးသူတွေလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူ့ခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့တိထက်ပို့ပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွင်အနေနဲ့လူ့ခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါသလဲဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ငါဖျားယောဂါတိုက်ဖြတ်ရေးမှာစိမ့်စိန်ထားတဲ့ခြေနှောင်တွေကိုအသုံးပြုတာဟာအကောင်းဆုံးနည်းလမ်းတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ဒီအတွက်လည်းဒီဇိုင်းမမတ်အသုံးပြုဖို့တော့လိုပါတယ်။ဒါပေမဲ့လည်းအသုံးပြုဖို့လိုတဲ့လူတော်တော်များများကတော့လက်တွေမှာမသုံးဘဲနေကြတာတွေလည်းရှိနေတာတွေကိုလေ့လာသူတွေကတွေ့ရှိထားကြတာပါ။စိမ့်စိန်ခြေနှောင်တွေရဲ့ထိရောက်မှုတွေအကြောင်း VOA သတင်းတော့ Carrie Hensley သတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင်။
ငါဖျားယောဂါကြောင့်ကဘာတော်ကနှစ်စဉ်လူပေါင်း၄သိန်းကျော်သေဆုံးနေရပါတယ်။ဒီလိုသေဆုံးမှုနှုန်းကတော့စီးစိမ်ခြံအောင်နေနဲ့ရှော့ချနိုင်တယ်လို့လည်းအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ်ကငါဖျားယောဂါတက်ဖြစ်ရေးကျွမ်းကျင်သူဒေါက်တာ Paul Krasnowski ကပြောပါတယ
်။ Over the last 15 years up until about 2015 there's estimates that the literally cutting in half of mortality from malaria
2015ခုနှစ်လောက်အထိလွန်ခဲ့တဲ့15နှစ်တွင်ငါဖျားကြောင့်သေဆုံးမှုနှုန်းဟာခမန်းကြီးထပ်ဝက်လောက်လျော့သွားပါတယ်။60ရာခိုင်နှုန်းလောက်တိုးတက်မှုရလာတာဟာစိတ်ဆိုင်ခြံအောင်နေကြောင့်ဖြစ်နိုင်ပါတယ်
။ဒါမှမဟုတ်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့အစီရင်ခံစာတွေမှာတော့2015ခုနှစ်ကစလို့ငှက်ပြားရောဂါကူးစက်မှုဟန်တားနိုင်ရေးကြိုးပမ်းမှုတွေရပ်တန့်နေတယ်လို့ဖော်ပြနေကြတယ်လို့သုတေသီပညာရှင်တချို့ကလည်းစိတ်ဆိုင်ခြံအောင်နေဟာအရင်ကလောက်ထိရောက်မှုရှိချင်မှရှိလိမ့်မယ်ဆိုပြီးတော့လည်းယူဆလာကြပါတယ်။ဒီအတွက်လည်း သုံးဖို့အကြံပြုထားတဲ့လူတွေလက်တွေ့အသုံးပြုမပြုဆိုတာကိုဒေါက်တာခရင်ဆန်နော့စကီကသုတေသနလုပ်ပါတယ်အာဖရိကတိုက်ယူဂန်ဒါနိုင်ငံမှာဈေးသက်သာတဲ့ဆေးဝါးနည်းပညာဆိုင်ရာအဖွဲ့ CAMT နဲ့အတူလက်တွဲပြီးလက်တွေ့သုံးမသုံးသိနိုင်တဲ့ Smart Net လို့ခေါ်တဲ့အစ်မြင့်ဆေးစိန်ခြံတော်တွေကိုအသုံးပြုလေ့လာခဲ့တာပါသုံးနေကြခြံတော်တွေလိုပဲအစ်မြင့်ဆေးစိန်ခြံတော်တွေကိုသုံးဖို့ယူဂန်ဒါနိုင်ငံကမိသားစုတွေကိုတိုက်တွန်းခဲ့တာပါ
You would think that if people are being monitored, that they would use their bed net in a pristine way.
တွေကသူတို့ကိုစောင့်ကြည့်နေမှသိရင်ခြင်တော်တွေကိုလုံယိုးလုံစင်သုံးလိုက်မယ်လို့ထင်ကြပါလိမ့်မယ်။လေလာသူတွေဖြစ်စေခြင်းလို့ဖြစ်လိမ့်မယ်လို့လည်းထင်ကြပါလိမ့်မယ်။ဒါပေမဲ့တကယ်တော့မဟုတ်ပါဘူး။ဒါကဘာကိုပြနေသလဲဆိုတော့ဆေးစိန်ခြင်တော်တွေကိုအသုံးပြုတဲ့နေရာမှာကျွန်တော်တို့နားလည်ထားတာထက်အများကြီးကွာဟမှုတွေရှိနေတဲ့သဘောပါ။
ဒီတွေ့ရှိမှုကငပြားယောဂတိုက်ဖြတ်ရေးမှာအားနည်းချက်ကိုထောက်ပြနိုင်ခဲ့တယ်လို့လည်းကနေဒါနိုင်ငံမွန်ထရီယယ်တက်သူကကုသယောဂကျွမ်းကျင်ပညာရှင်ဒေါက်တာကိတ်စင်ဆာကပြောပါတယ
် I think it's quite innovative you know I think it's really important to understand given the investments in bed nets
ဒါကလေးလာမှုအသက်ဆန်းလို့ထင်ပါတယ်အကုန်ကြခံသုံးဆွဲနေတဲ့ဈေးစဉ်ခြေထောက်တွေကိုလက်တွေမှာသုံးမသုံးဆိုတာသိဖို့ကတကယ်အရေးကြီးတယ်လို့လည်းယူဆပါတယ်ဒါကြောင့်လည်းအမတန်အရေးကြီးတဲ့တိုးတက်မှုလို့ထင်ပါတယ်ရှင်
သူတည်သည့်ဒေါက်တာခရဇန်နော့စကီကတော့လူငယ်တွေစိတ်ဆိုင်ချင်အောင်အသုံးပြုမှုနဲ့ငပြားယောဂကူးစက်နိုင်တဲ့အန္တရာယ်ချဆွံ့နယ်မှုကိုဖော်ထုတ်နိုင်မှုလဲမျှော်လင့်ထားတာပ
ါ I think that'll help the international malaria community in general in terms of defining exactly how much investment we need to give to bed nets
ငပြားယောဂတိုက်ဖြတ်ဖို့ကြိုးပမ်းနေတဲ့နိုင်ငံတကာအတိုင်းအဝိုင်းအတွက်ချင်းအောင်ဒီအသုံးပြုအောင်ဘယ်လောက်ထိအကုန်ကျခံသင့်တယ်လဲဆိုတာအတိအကျတွက်ချက်ရမှာအထောက်အကူဖြစ်လာနိုင်ပါတယ်ကျွန်တော်နဲ့ပတ်သက်လို့လူတွေရဲ့သဘောထားပြုမှုတွေကိုသဘောပေါက်နိုင်သလိုအနာဂတ်မှာငပြားယောဂဖြစ်ပွားမှုလျှော့ချရေးအကောင်းဆုံးနည်းလမ်းတွေကိုရှာဖွေရမှာလဲအထောက်အကူဖြစ်လာနိုင်ပါတယ
်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ကမ္ဘာပေါ်ကနိုင်ငံပေါင်း20နိုင်ငံမှာ2020ပြည့်နောက်ဆုံးထားပြီးငပြားယောဂအမြင့်ပြတ်နိုင်မှုရည်မှန်းထားတာပါ။ရည်မှန်းချက်အကောင့်ထက်ပေါ်ရေးမဟာဗျူဟာမှာတော့စီးစိန်ကျွန်တော်တွေကိုစနစ်တကျအသုံးပြုရေးရလဲတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်လာမဲ့အလားအလာတွေရှိနေပါတယ်ခင်ဗျာ။
ကိုအောင်လေးဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32နဲ့51လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ကြပါတယ်ရှင်။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်။
ပြခဲ့တဲ့သတင်းဘက်ကဒီမိုကရေစီအရေးဆန္ဒထုတ်ဖော်ကြတဲ့ဟောင်ကောင်ဆန္ဒပြသူတွေကိုဒုတ်တွေရေပိုက်တွေနဲ့ရိုက်နှက်ခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြချီတက်ကြတဲ့လူအုပ်ထက်ကိုဟောင်ကောင်ရဲတို့ကဒီကနေ့မှပဲမျက်ရည်ပုံသုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။တရုတ်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ယင်လွန်မြို့မှာဆန္ဒပြသူလူအုပ်ထက်ကိုရဲတို့ကမျက်ရည်ပုံတွေအဆက်မပြတ်ပစ်ထည့်နေတာကိုရုပ်မြင်သံကြားသတင်းဌာနတွေကရုပ်ပုံတွေမှာတွေ့ရပါတယ်။ဆန္ဒပြသူတချို့ကလည်းလက်ထက်ကပစ္စည်းတွေနဲ့ရဲတွေကိုပြန်ပြီးပစ်ပေါက်တာတွေ့ရပါတယ်။ကမ္ဘာရေကူးချန်ပီယံပြိုင်ပွဲကျင်းပနေတဲ့တောင်ကိုရီးယားနိုင်ငံကွမ်ဂျူးမြို့ကညကလပ်တစ်ခုအတွင်းအထက်တစ်ခုပြိုကျခဲ့တာကြောင့်လူနှစ်ယောက်သေဆုံးသွားပါတယ်။ကွမ်ဂျူးမြို့ကကာယိုတီအဂလီဆိုတဲ့ကလပ်မှာမနေ့စနေနေ့ညကပြိုကျခဲ့တာဖြစ်ပြီးတောင်ကိုရီးယားနိုင်ငံသားအမျိုးသားနှစ်ယောက်သေဆုံးခဲ့တာပါ။ထပ်ပြင်အကသသမား၈ယောက်ပါဝင်16ယောက်လည်းဒဏ်ရာရသွားကြပါတယ်။ဖိလစ်ပိုင်နိုင်ငံမြောက်ဖက်ဘန်နနီစ်အရက်မှာငလျင်တစ်ခုလုတ်သွားတာကြောင့်လူရှိဦးထက်မနည်းသေဆုံးပြီးတော့60ကျော်ဒဏ်ရာရသွားပါတယ်။တဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကပြည်အားအဆင့် 5.4 နဲ့ 5.9 အထိတိရှိတဲ့ငလင်တစ်ခုနာယီပိုင်းလောက်သာချပြီးတော့ဒီကနေ့မနေ့အစောပိုင်းမှာလှုပ်သွားတာလို့ပြောပါရယ်ပထမလှုပ်သွားတဲ့ငလင်ကြောင့်လူ9ဦးသေဆုံးပြီးတော့နောက်ဆက်တွဲငလင်ငယ်ကြောင့်လူ3ဦးသေဆုံးခဲ့ရတာဖြစ်တယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာဌာနကညွန်ကြားရေးမှူးရီကာတိုဂျာလတ်ကရိုက်တာစတင်ဌာနကိုပြောဆိုပါရယ်တရုတ်နဲ့တခြားနိုင်ငံတချို့ကိုဖွံ့ဖြိုးဆဲနိုင်ငံတွေအဖြစ်သတ်မှတ်မဲ့အရေးကရက်ဆိုင်မှု WTO လို့ခေါ်တဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်က PR ပေးနေပါတယ်။ဖွံ့ဖြိုးဆဲနိုင်ငံ Developing Nation အဖြစ်ကမ္ဘာကုန်သွယ်ရေးလှုပ်ထုံးလုံးနေအရာတက်ညာမှုရရှိနိုင်တာလည်းဖြစ်ပါတယ်။
နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Zubel Etares ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာတစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ Line Dometer 1169.25 Line Lambda 190တို့ကနေစောင့်မျှော်ဖန်ယူနိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.